နိုဝင်ဘာလကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပြစ်ဖို့အတွက်မြန်မာစစ်တပ်ကအင်အားသုံးချိန်ချောက်ဖို့ကြိုးစားတာမှန်သမျှကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့သဘောထားရှင်းလင်းပြောဆိုလိုက်ပါတယ်။ VOA ကမေးမြန်းစုံစမ်းတာကိုတုံ့ပြန်ပေးပို့တဲ့သဘောထားမှာဒီမိုကရေစီဖြစ်စဉ်နဲ့ဒီမိုကရက်တစ်အဖွဲ့အစည်းတွေကိုလေးစားလိုက်နာဖို့ကိုအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်နဲ့တိုက်ပီတွေကတခြားနိုင်ငံရေးပါတီတွေကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွေးကူးပြောင်းမှုဒါမှမဟုတ်တိုက်ပီရဲ့ရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပစ်ဖို့အကြဖက်အင်အားသုံးမှုဒါမှမဟုတ်ထိကျောက်ရေးနည်းလမ်းတွေကိုအသုံးပြုပြီးကျူပန်းတာမှန်သမျှကိုအမေရိကန်ပြည်ထောင်စုကလက်မခံကြောင်းပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုရဲဆဆွဲတဲ့တက်မရော်ကအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတတိပေးနေတာကြောင့်မြန်မာနိုင်ငံမှာနိုင်ငံရေးတင်မာမှုတွေဖြစ်ပေါ်နေချိန်မှာအမေရိကန်အစိုးရရဲ့သဘောထားရှင်းလင်းပြောဆိုချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။မနေ့ကတပ်မတော်ရဲ့ထုတ်ပြန်ကြမှာတော့မဲမတမာမှုဖြစ်နိုင်တဲ့စီးရင်ဟာဆယ်တန်းကျော်ရှိကြောင်းထုတ်ပြန်ထားပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်တယ်လို့ပြောပါတယ်။